မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲတွေပွင့်လင်းလွတ်လပ်မှုမရှိသလိုမဲမမှန်မကန်လုပ်မှုရှိနေတာအနေနဲ့ပတ်သက်ပြီးကုလသမဂ္ဂ EU ဥရောပပါလီမန်အပါအဝင်ကမ္ဘာနိုင်ငံတော်တော်များများကဖြစ်တင်ဝေဖန်နေကြတဲ့အကြောင်းကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုစစ်အစိုးရကတရားဝင်အတိအလင့်မကြေညာသေးပေမဲ့တဖြည်းဖြည်းပေါ်ထွက်လာနေတဲ့ရလဒ်တွေအရလက်ရှိစစ်အစိုးရတာဝန်တွေကိုယူထားကြသူအမှန်လောင်းတွေအများစုပါတဲ့ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကနေရာတော်တော်များများအနိုင်ရနေတယ်လို့ပြောနေကြပါတယ်။ဒီလိုအခြေအနေမှာပဲကုလသမဂ္ဂကရွေးကောက်ပွဲဟာစစ်မှန်တဲ့အသွင်ကူးပြောင်းရေးအတွက်လုပ်နေတဲ့လုပ်ငန်းစဉ်တစ်ခုဆိုတာကိုပြသဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဒီနေ့လာနေတော့ကကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွေ့အမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရသူမာတင်နီဆာကီပြောခဲ့တာက
The international community will look to the Myanmar authorities to provide greater assurances that the current process marks a genuine departure from the status quo.
လက်ရှိမြန်မာစစ်အစိုးရရဲ့ပူနီမြဲကြံ့နေမြဲအနေအထားကိုအမှန်တကယ်ပြောင်းသွားဖို့လုပ်နေတဲ့လုပ်ငန်းစဉ်အဖြစ်ရွေးကောက်ပွဲကိုနိုင်ငံတကာအဆိုင်အမကရှုမြင်လာအောင်လုပ်ပြရပါလိမ့်မယ်။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဖြစ်လာအောင်မြန်မာပြည်သူမြန်မာအစိုးရနဲ့ဆက်ပြီးလက်တွဲလုပ်သွားဖို့ကိုလည်းအထွေထွေမှုချုပ်ဘန်ကီမွန်ကထပ်မံအမတ်ခံခဲ့ပါတယ်။
နှစ်ပေါင်း20အတွင်းမှာပြုတ်လုတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံနဲ့ပြည်သူတွေအတွက်စာမျက်နှာသစ်ဖြစ်တယ်ဆိုတာကိုပြသဖို့အတွက်စစ်အစိုးရမှတာဝန်ရှိနေတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကမြင်တဲ့အကြောင်းကိုလည်းသူ့ရဲ့ပြောခွင့်ရသူကပြောသွားပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လုပ်နေပါတယ်လို့စစ်အစိုးရပြောနေတဲ့အတိုင်းလက်တွေ့လုပ်ဖို့ကိုလည်းတိုက်တွန်းပါတယ်
။ Consistent with their commitments, the authorities must demonstrate that the ballot is part of a credible transition.
သူတို့အနေနဲ့အပြောနဲ့ညီအောင်ဒီရွေးကောက်ပွဲကိုဒီမိုကရေစီအစိုးရအသစ်ပေါ်ထွန်းလာရေးအမျိုးသားပြန်လည်သစ်မြတ်ရေးနဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာမှုရှိရေးတွေအတွက်ဆောင်ရွက်ချက်တခုဖြစ်တယ်ဆိုတာသက်သေပြရပါလိမ့်မယ်
။ရွေးကောက်ပွဲနေ့ကမဲယုံတွေကိုတွားရောက်လေ့လာဖို့စစ်အစိုးရကစီစဉ်ပေမဲ့အစိုးရရဲ့အစီအစဉ်တွေကိုလက်မခံနိုင်တဲ့အတွက်ကုလသမဂ္ဂကညှင်းခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲဟာအားလုံးပါဝင်ခွင့်မရှိလွတ်လပ်ပွင့်လင်းမှုမရှိတဲ့ရွေးကောက်ပွဲဖြစ်တယ်လို့ကုလသမဂ္ဂကအတိအမှန်ပြုပါတယ်။နောင်ဖွဲ့မဲ့အစိုးရအသစ်ထဲမှာလည်းအားလုံးပါဝင်နိုင်အောင်လှုပ်ပေးဖို့ကိုပြောသွားပါတယ
် He also urges the Myanmar authorities to ensure that the process of forming new institutions of government is as broad-based and inclusive as possible
အစိုးရအသစ်ဖွဲ့စည်းရေးအခါမှာကြဲကြဲပြန့်ပြန့်ပါဝင်နိုင်မြတ်ပါဝင်နိုင်အောင်လှုပ်ပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်မျိုးသားပြန်လည်သစ်မြတ်ရေးအတွက်သက်ဆိုင်သူတွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေကိုပြန်လည်လှုပ်သွားဖို့လည်းတောင်းဆိုပါတယ်
ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးပြီးတော့နိုင်ငံရေးလုပ်ငန်းစဉ်တွေမှပါဝင်နိုင်အောင်ဒေါအောင်ဆန်းစုကြည်အပေါ်ချုပ်ချယ်ကန့်သတ်ချက်တွေအလုံးကိုဖယ်ရှားပေးဖို့ကိုလည်းကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်ကတောင်းဆိုတဲ့အကြောင်းသူ့ရဲ့ပြောခွင့်ရသူမာတင်နီဆာကီကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တင်းနယ်လာနေတော့ကပဲအမေရိကန်နိုင်ငံသားရေးဌာနမှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းတောက်တယောက်ရဲ့အမေကိုပြောခွင့်ရသူ PJ Crawley ပြန်ဖြေတာက
We've made our position clear in Secretary Clinton's statement yesterday that this was not a free or fair or legitimate election. Where we go from here, let's wait and see.
American နိုင်ငံသားဝန်ကြီး Hillary Clinton တနင်္ဂနွေနေ့ကထုတ်ခဲ့တဲ့ကြေညာချက်ထဲမှာအတိုင်းဒီရွေးကောက်ပွဲဟာလွတ်လပ်မြတ်မှုတရားဝင်မှုမရှိဘူးဆိုတာကို American ကမပြောင်းမလဲလက်ခံထားပါတယ်။ရှေ့ဆက်ဘာဖြစ်လာမလဲဆိုတာကိုလည်းရှိစက်စောင့်ကြည့်သွားပါမယ်။မိဂန်ဆိုရဟာမြန်မာဆိုရတက်တက်လာရင်လဲဆွေးနွေးမှုတွေလုပ်သွားဖို့ပြင်ဆင်ထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲပုံစံအပေါ်မှာတော့အမေရိကန်ကစိတ်ပြတ်ပါတယ်။မြန်မာဆိုရဟာအခွင့်အရေးကောင်းတစ်ခုကိုလက်လွတ်ဆုံးရှုံးခံခဲ့တယ်လို့ထင်ပါတယ
်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူ PJ Crawley ကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌဂျာစီဘူဇက်ကလည်းမြန်မာနိုင်ငံကိုဒီမိုကရေစီစနစ်စီတဖြည်းဖြည်းကူးပြောင်းနိုင်မဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်အင်မတန်စိတ်မကောင်းဖြစ်ရပါတယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲတွေဟာလွတ်လပ်မျှတမှုမရှိတဲ့အတွက်ရလဒ်တွေကိုအတိအမှန်မပြုကြဖို့ကိုဥရောပပါလီမန်အမတ်ပေါင်းရှားကျော်ပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဥရောပပါလီမန်အမတ်များအဖွဲ့ကလည်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်တိုင်ရင်သားကိုယ်စားလှယ်တွေနဲ့အစိုးရတို့ပါဝင်တဲ့စစ်မှန်တဲ့သုံးပွင့်ဆိုင်တွဲဆုံဆွေးနွေးရေးတွေဖြစ်လာဖို့အတွက်ဥရောပသမဂ္ဂကနောက်ထပ်အားထုတ်ကြိုးပမ်းတာကိုမြင်ကျင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဥရောပပါလီမန်အမတ်များအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဗြိတိန်ပါလီမန်အမတ်များအဖွဲ့ကလည်း ဆစ်ဆိုးရတွဲဆုံဆွေးနွေးရေးစပွဲစီရောက်လာအောင်လို့နိုင်ငံတကာကဖိအားတွေတိုးပေးကြဖို့တောင်းဆိုပါတယ်တကယ်ကိုရှက်စရာကောင်းတဲ့ရွေးကောက်ပွဲဖြစ်တာမို့ရလဒ်တွေဟာလည်းတရားမဝင်ဘူးလို့မြန်မာနိုင်ငံဆိုင်ရာဗြိတိန်ပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌဘရန်နက်စကင်နော့ကပြောပါတယ်ဆစ်ဆိုးရဟာ1990ပြည့်နှစ်ရွေးကောက်ပွဲတွေကိုအကောင့်ထဲမဖော်ဘဲနောက်တစ်ခါထပ်လုပ်တဲ့ရွေးကောက်ပွဲရဲ့လုပ်ပုံလုပ်နည်းတွေဟာနိုင်ငံတကာလက်ခံနိုင်လောက်တဲ့အဆင့်အတန်းကိုမမီဘူးလို့လည်းဥရောပသမဂ္ဂကရွေးကောက်ပွဲနေ့ကပဲကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင်